တရုတ်မြန်မာအိန္ဒိယကုန်သွယ်လမ်းကြောင်းဒင်းလွန်နာမည်ပေးထားတဲ့ယူနယ်ပြည်နယ်လင်ချန်းခရိုင်နဲ့မြန်မာအိန္ဒိယသမုဒ္ဒရာချိတ်ဆက်မဲ့လမ်းကြောင်းတွေအတွက်တရုတ်မြန်မာတာဝန်ရှိသူတွေမေလကုန်မှာတွေ့ဆုံဆွေးနွေးကြပါတယ်။အခုနှစ်ထဲမှာဒီကုန်သွယ်လမ်းကြောင်းတစ်ကနေကုန်တစ်တာအလုံးကြီး1000တင်ပို့နိုင်ဖို့မျှော်လင့်ထားတယ်လို့တရုတ်ဆိုရအဘော်ယူနယ်သတင်းစာကဖော်ပြခဲ့ပေမဲ့ကုန်သွယ်တွေအကြမ်းမှာတော့တန်တရာရှိနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းဆောင်ပါကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါဦးခင်ဗျ။
ကုန်သွယ်ရေးလမ်းကြောင်းဆိုင်ရာကိစ္စတွေကိုအချိန်မြင့်တင်ဖို့မေလ28ရက်နေ့ကအဆုံးသတ်ခဲ့တဲ့၄ရက်ကြာနေပြည်တော်မှာကျင်းပခဲ့တဲ့မြန်မာတရုတ်စီးပွားရေးကုန်စည်ပြပွဲမှာလင်းချန်းခရိုင်မြို့တော်ဝင်နဲ့မြန်မာအာဏာပိုင်တွေဆွေးနွေးခဲ့ကြတာပါတရုတ်ဘက်ကလင်းချန်းမြန်မာအိန္ဒိယကုန်သွယ်ရေးလမ်းကြောင်းကိုစိတ်ဝင်တစားရှိကြောင်းမြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်က BOA ကိုပြောပြပါတယ်
transit trade ဘောမျိုးပေါ့နော်အဲ့လိုမျိုးဆိုရင်ဒါသူတို့ကတော့လှုပ်ချင်တာပေါ့ဒီလမ်းကြောင်းကြီးကိုပေါ့နော်အဲ့လိုလမ်းကြောင်းကြီးကိုသူတို့ကလှုပ်ချင်တယ်ရည်ရွယ်တယ်ဒါပေမဲ့အခုကတော့မဖြစ်သေးဘူးပေါ့နော် infrastructure တွေကအများကြီးလိုမှာလေသူတို့ရဲ့စဉ်းစားတဲ့ concept ပေါ့နော်သူတို့ရဲ့ရည်ရွယ်ထားတဲ့ဒါဟိုမှန်းချက်ပေါ့အဲ့လိုမျိုးလည်းရှိတယ်အင်းအဲ့လိုမျိုးဒါကြောင့် transit trade ဆိုတာကြတော့ဟိုဥရောပတော့ဆိုလဲဒီလိုပဲသွားနေကြသွားနေရောဒီနိုင်ငံနဲ့ဒီနိုင်ငံဖြစ်ရောမှာသွားတာ
တရုတ်ကုန်သွယ်လမ်းကြောင်းဖြတ်တန်းသွားတဲ့မြန်မာနိုင်ငံအနေနဲ့ဖြတ်တန်းကတွေတခြားဝန်ဆောင်မှုတွေရောင်းချတာတွေကနေအကျိုးအမြတ်ရရှိနိုင်တယ်လို့သူကပြောပါတယ်။လင်းချန်းခရိုင်တာဝန်ရှိသူတွေကဒီလိုကုန်သွယ်အချိန်မြင့်တင်ဖို့မြန်မာနဲ့ဆွေးနွေးနေပြီမဲ့လင်းချန်းနဲ့မြန်မာချင်းရွှေဟော်နယ်စပ်ကိတ်မှာတော့ကုန်သွယ်မညီမမျှမှုတွေရှိနေပါတယ်။မြန်မာဘက်ကတရုတ်လိုအပ်တဲ့အခြေခံစားတောက်ကုန်ကလွဲလို့ဘာမှတင်ဖို့လို့မရပါဘူး။အရင်ကအပြန်အလှန်ပို့ကုန်သွင်းကုန်လုပ်လို့ရပြီမဲ့အခုတော့လင်းချမ်းခရိုင်နဲ့ကုန်သွယ်မှုကတစ်ဖက်ဆောင်းနှင်းဖြစ်နေတယ်လို့လင်းချမ်းမြန်မာကုန်သွယ်အသင်းတာဝန်ရှိသူက BOA ကိုပြောပြပါတယ်
။ကုန်သွယ်ရေးလမ်းကြောင်းကတော့ဒီရက်မှာကျွန်တော်တို့ဒီကမှာတော့ကျွန်တော်တို့ဘုမာပစ္စည်းတွေဘာမှမပြီးဘူး။အဲတရုတ်ဖြစ်စီဆိုရင်ဘုမာပစ္စည်းကိုကြောက်ကြောက်ဝင်ပြန်လာတယ်။အခုတော့တချို့ကိုရှိကျွန်တော်ဘုမာပစ္စည်းမှာရောင်းနေတဲ့စီးပေါ်ပြီးတော့အစားကြီးပေါ်မှာကျွန်တော်မိစ္ဆာကိုပြောပြမယ်။အစားကြီးကဘယ်နဲ့ကလာမကိုမတူတိုင်းနဲ့ဘယ်နာလာမလည်းမတူသူတို့နိုင်ငံကတော့မတူပါဘူး။ဒီတချို့ပစ္စည်းတွေဆိုရင်ကလေးစားတဲ့ပစ္စည်းတွေဒါတွေဆိုရင်ကတိလာသူတို့နိုင်ငံကတော့ပြီးမစားဘူးကြောင်။အထူးမှလည်းအကုန်ပြည့်နေအဲ့လိုပဲပြောရမှာပဲ။နားလည်းတော့ဘာလို့လဲလက်ရိတ်ပေါ်နေပြည့်နေဖွင့်နေတာပဲ။အခုလောလောဆယ်ကျွန်တော်တို့ဒီကမှာဖြစ်နေတဲ့ပြဿနာကအဲ့ဒီတချို့တော့ပြီးမလဲဘူး။အဲ့ဒါကတော့သူတို့ဒီတစ်ဖက်ရဲ့နိုင်ငံရဲ့သူတို့ကရှမ်းသာတဲ့နိုင်ငံတွေပဲသူတို့အတားအဆီးမျိုးပေါ့နော်။
တရုတ်အစိုးရဟာရှမ်းပြည်နယ်မူဆယ်မြို့ကနေရခိုင်ပြည်နယ်ကြောက်ပြူစိတ်ကမ်းကိုဖြတ်ပြီးအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ပေါက်ရဖို့ရည်ရွယ်ထားပါတယ်။အဲဒီစီးပွားရေးစဉ်ကြံစီမံကိန်းနဲ့ထပ်ပြီးချိတ်ဆက်နိုင်ဖို့တရုတ်ယူနန်ပြည်နယ်လင်းချန်းခရိုင်ဘက်ကကြိုးစားလာတာဖြစ်ပါတယ်။အဲဒီလမ်းပိုင်းကိုကုန်သွယ်ရေးလမ်းကြောင်းတစ်လို့နာမည်ပေးထားပြီးမြန်မာချင်းရွှေဟော်နယ်စပ်ကိတ်နဲ့ချိတ်ဆက်ဖို့2020ခုနှစ်လောက်ကတည်းကယထာလမ်းတည်ဆောက်နေတာပါ။ချင်းရွှေဟော်နယ်စပ်ကနေလာရှုပ်ကိုဖြတ်ပြီးမူဆယ်ကြောက်ဖြူလမ်းပိုင်းနဲ့ပြန်ပြီးချိတ်ဆက်ဖို့ရည်ရွယ်ထားပါတယ်။တရုတ်နိုင်ငံရေးဝန်ကြီးမစ္စတာချင်ကန်းနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့မေလ2ရက်နေ့ကနေပြည်တော်မှာတွေ့ဆုံကြပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပြီးပေးသွားမယ်လို့မစ္စတာချင်ကန်းကပြောခဲ့ပါတယ်။အဓိကကြတဲ့ပူးပေါင်းဆောင်ရွက်မှုတွေတဲကတရုတ်မြန်မာစီးပွားရေးစဉ်ကြံစီမံကိန်းစိုက်ပျိုးရေးပညာရေးနဲ့ကျန်းမာရေးစတာတွေကိုလည်းတရုတ်ကအကူအညီပေးသွားမယ်လို့မစ္စတာချန်ကန်းကပြောဆိုခဲ့ကြောင်းတရုတ်သတင်းတွေကဖော်ပြနေပါတယ်။ဒါဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံရဲ့အစ်စ်မြင့်ဆုံးအရာရှိတဦးပထမဦးဆုံးအချိန်ရောက်ရှိလာခဲ့တာပါ။အမေရိကန်ငြိမ်းချမ်းရေးသုတေသနတစ်ခုဖြစ်တဲ့ USIB ရဲ့မေလ18ရက်ထုတ်ပြန်ချက်မှာတော့တရုတ်အစိုးရဟာမြန်မာပြည်တွင်းစစ်ကိုထပ်ပြီးခေါင်းဆောင်တော့မှာမဟုတ်ဘူးလို့သုံးသပ်ထားပါတယ်။အဓိကကတော့တော်လှန်ရေးအင်အားစုတွေကိုအကူအညီပေးနေတဲ့တရုတ်နယ်စပ်ကအင်အားကြီးလက်နက်ကိုင်9ဖွဲ့ FPNCC ကိုဖိအားပေးတာဆွေးနွေးတာတွေရှိလာတာပါ။တရုတ်ရဲ့ဖိအားတွေက FPNCC ရဲ့အကူအညီတွေကိုကန့်သတ်ဖို့တရုတ်အတွက်အကျိုးအမြတ်ရှိတဲ့နေရာတွေမှာတည်ငြိမ်သွားအောင်မြန်မာစစ်တပ်နဲ့ဆက်စပ်ညှိနှိုင်းရေးစီတွန်းပို့ဖို့အဲ့ဒါတွေကိုရည်ရွယ်ထားကြောင်း USIB ကသုံးသပ်ထားပါတယ်ခင်ဗျာ။